မြန်မာနိုင်ငံမှာဆက်သွယ်ရေးဂျိုရုဆလောင်းအတွက်နှစ်စဉ်အခွန်ငွေကို6,000ကနေကျပ်ငွေ10,000အထိတိုးမြင့်ကောက်ခံနေပါတယ်။မကြာစဘူးအစနေရနေပါအခွန်တိုးမြင့်ကောက်ခံတာနဲ့ပတ်သက်လို့ပြည်သူတွေကြားမှာအတော်ပဲခရရိုက်ခတ်နေပါတယ်။ဒီအကြောင်းကိုတော့ VOA ရဲ့ထိုင်းချီဆိုင်တဲ့တော်ဒေါ်ရေးမာကအသေးစိတ်ပြောပြပါမယ်
။မြန်မာအစ်စ်ဆိုရရဲ့ဆက်သွယ်ရေးဌာနကနေဂျိုရုဆလောင်းတွေကိုအခွန်ဆောင်ခိုင်းမှုဈေးနှုန်းဟာ6,000 ကျပ်ကနေ2,800ခုနှစ်အတွင်းကျပ်10,000အထိတိုးမြင့်သွားတာကြောင့်နိုင်ငံတကာသတင်းတွေနဲ့ရုပ်ရှင်ဘူးတုတ္တရကြီးရှုနေသူတွေဖို့အခက်အခဲတွေတွေ့သွားရပါတယ်။ရန်ကုန်မြို့ကရှေ့နေကြီးဦးအောင်သိန်းကတော့ဂျိုရုဆလောင်းအတွက်လိုင်စင်သွားဆောင်ခဲ့တဲ့အခါမှာတွေ့ကြုံရပုံကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့ကတရနေ့ရောက်တော့သူကဒီ January 1st 30th နေ့ကသူကအဲ့ဒီဒီဂျိုရုကျပ်ကရုပ်တန်တဲ့ဒီကျပ်တွေရေးဟွာမှာကျွန်တော်အခွန်ဆောင်ရတာကိုအဲ့ဒီစင်ကအဲ့ဒီဒီဦးရဲ့အဲ့ဒီစလာလုံးကိုသူကအခွန်ဆောင်ရရဲ့ပြအဲ့ဒီကကြော်သွားတယ်ဆိုတော့ဂန်ကြီးပါတာပေါ့ဗျာကျွန်တော်ကမကြော်အောင်ကျွန်တော်တို့ကကြာသူတရနေ့မှာကျွန်တော်အခွန်ဆောင်မှုသွားတယ်သွားတော့အဲ့ဒီကျွန်တော်တို့အဲ့စက်ကြီးအဲ့ဒီစကန်းဟွာနေပေါ့ဘာပြောလိုက်လဲဆိုတော့အခု7ဖြစ်သွားပြီတဲ့အဲ့7ဖြစ်သွားပြီဆိုတာခင်ဗျားတို့ချီကိုတင်ကြက်ကြည့်ပါလေလာပြီးပြီလားဆိုတော့မလာဘူးတဲ့ဒါနှုတ်မိန်နဲ့အဲ့နှုတ်မိန်နဲ့တော့ဗျာလို့ခင်ဗျားရယ်ရင်6,000အခု7ဆိုတော့နှုတ်မိန်နဲ့ဘလို့ဖြစ်မလဲလို့တင်းစားထဲမှာလည်းမပါဘူးဗျာလို့ခင်ဗျားတို့လုံမြန်ပါတဲ့မပါလည်းမပြညာဘူးဗျာလို့ကျွန်တော်ဘလို့သွားဆောင်ကြည့်နိုင်မလဲလို့အဲ့ကျွန်တော်ကရှင်းနေပြလို့ခင်ဗျအဲ့လောက်ကြီးအကိုးခါကြီးပေးပြီးတော့ကြာတလား7,000နီးပါးလောက်ကိုဆောင်းမယ်လို့ဆိုခင်ဗျအရာရှိတယောက်တော့မဆောင်နိုင်ဘူးလို့အဲ့တော့ခင်ဗျစဉ်းစားကြည့်ပြလို့ကျွန်တော်တို့ကအဲ့လိုခင်ဗျတို့ကဘယ်ရက်ကြီးအဲ့လိုက်ရအကြည့်ဖြစ်မလဲကျွန်တော်က30ရက်နေ့ကြီးကျွန်တော်တို့ January 30ရက်နေ့ဖောက်ကြည့်မယ်ပြလို့
ဒါဆိုရင်ဂျိုရုဆလောင်းဝယ်ယူထားသူတွေအနေနဲ့အခွန်ဆောင်မှုတွေမလုပ်နိုင်ခဲ့ဘူးဆိုရင်ဘာဒီမြန်ဆက်လုပ်မလဲလို့မေးတဲ့အခါမှာတော့
တယ်လေလားလူတွေဘုဟုစုကြရအောင်ဟဟာကွာဖြစ်အောင်နိုင်ငံတကာနဲ့ဖြစ်ဖြစ်ပြီးရောဟဟာအဂလိုဘလိုက်ဇေးရှင်းတွေပြောနေပြီးရောဒီလိုအခုနေအဲ့လောက်ကြီးကိုခါတဲ့6,000ကျားနေရော7,000ကျားလို့ဘယ်လိုတင်တော့ဒီလူလူကြီးခံနေကြကျွန်တော်တော့မတက်နိုင်ဘူးဘုန်းကြီးပြင်းနေဒီအဲ့ဒီ7,000ကျားပြင်းမှုကျင်တော့အဲ့တော့အဲ့ဆလောင်းကြီးဖြစ်ပြီးရောမြေကြီးကိုပုံထထားလိုက်ရုံပဲရှိတော့တယ်ဘာလို့ကျွန်တော်လည်းငကိုရဲကလိုက်ရှင်ခံပြီးတော့ကြည်တာလိုက်ရှင်နဲ့မဟုတ်ဘူးလေကျွန်တော်ကြည်ရလိုက်ရှင်နဲ့မဟုတ်ရင်တော့ကျွန်တော်လည်းကြည်ရကောင်မဟုတ်ဘူးမကြည့်စီကျွန်တော်ဆိုရင်လည်းညာပိတ်လိုက်ပြီးတော့ဂျိုတူကလှမ်းပိတ်လိုက်တော့ကောင်းတာပေါ့ဂျိုတူကမပိတ်နိုင်ဘူးလူလူကိုအခွန်မဲ့တက်ပြောနေတော့ကျွန်တော်တို့ဘယ်လိုလုပ်မလဲတဲ့လား
ရန်ကုန်ပန်းစိုးရဲလမ်းကအီလက်ထရောနစ်ဆိုင်ကဝန်ထမ်းတဦးကတော့အခုလိုပြောသွားပါတယ
်အခုလိုဂျိုတူဆလောင်းနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မရောနိုင်တော့ဘူးပေါ့နော်အခွန်ကားတွေကလည်းအရန်ပေးဆောင်ရတဲ့အတွက်ကျမတို့ဘလို့မှမရောင်းနိုင်ဘူးသူတို့တောင်းတဲ့အခွန်ကားတွေကိုလည်းကျမတို့မပေးနိုင်ဘူးပေါ့ရောင်းရတဲ့အရင်တော့မကောင်းတော့ပ
ါမြန်မာဆက်သွယ်ရေးဌာနကနေတရားဝင်စာနဲ့သတင်းတွေထွက်ပေါ်လာခြင်းမရှိသေးတာကြောင့်ဒီသတင်းမှန်ပါသလားဆိုပြီးဆက်သွယ်ရေးဝန်ထမ်းတဦးကိုမေးမြန်းကြည့်တဲ့အခါမှာတော
့ဟုတ်တယ်အဲ့လိုတော့ပြောနေကြတယ
်အဲ့ဒါမြန်မာဆက်သွယ်ရေးဌာနကချမှတ်တိုက်တဲ့ဟာမဟုတ်လား
ဟုတ်ပါတယ်ဆိ
ုတော့ဟိုတရားဝင်စာထုတ်တာအ
ဲ့လိုတော့မထွက်သေးဘူးမအဲ့စာနောက်မှတချို့သူလာပါလိမ့်မယ်မလို့စုံစမ်းလို့တည်းရမှာပေါ့ခေါ်တရားဝင်တော့မထွက်သေးဘူ
းဒီလိုအခွန်နှုန်းတိုးမြင့်လိုက်တာကြောင့်နိုင်ငံအနှံ့ဂျိုရုဆလောင်းကနေဘောလုံးပွဲရုပ်ရှင်နိုင်ငံတကာဘူသူတနဲ့ဒီမိုကရက်တစ်မြမအသံရုပ်မြင်သံကြားတွေကိုကြီးရှုနေသူတွေအဖို့ထိမ့်ချုပ်လိုက်သလိုဖြစ်သွားပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရန်ကုန်နဲ့မန္တလေးမြို့တွေမှာမြို့တော်ဝင်တွေကဂျိုရုဆလောင်းရှိတဲ့ဈေးဆိုင်တွေကိုဥပဒေနဲ့မလွတ်ကင်းတာတွေပြတ်သားမယ်ဆိုရင်အရေးယူမယ်စိုက်ပိတ်ပြစ်မယ်ဆိုပြီးသတိပေးမှုတွေလည်းလုပ်ခဲ့ပါတယ်အခုထိတော့မြမဆက်သွယ်ရေးဌာနမှာဂျိုရုဆလောင်းရှိသူတွေကအခေါ်ဆောင်မှုတွေမလုပ်သေးဘူးလို့လည်းသိရပါတယ်ရှင်